Bangladesh ကိုထွက်ပြေးခိုလုံနေတဲ့ Rohingya တွေလုံခြုံစွာနေရပြန်နိုင်ရေးအတွက်လူအတာတွေကိုတိနိုင်ဖို့လူသားချင်းစာနာမှုအဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေကိုရခိုင်ပြည်နယ်ရင်းတွားရောက်ခွင့်ပေးဖို့ American အစိုးရကအင်ကာနေမှာတောင်းဆိုလိုက်ပါတယ်။ American နိုင်ငံခြားရေးဌာနနိုင်ငံရေးအတွင်းဝင် David Hill ကအင်ကာနေကနေတောက်ကြနေသည့်မြန်မာနိုင်ငံ300ကျပ်ခီတွားရောက်နေချိန်မှာအခုလိုတောင်းဆိုလိုက်တာပါရခိုင်ပြည်နယ်ရဲ့အခြေအနေဟာဒုက္ခသည်တွေနေရပြန်ဖို့အတွက်လုံခြုံစိတ်ချရမှုမရှိဘူးလို့နိုင်ငံရေးအတွင်းဝင် Hill ကပြောပါတယ်တိမ့်နေချီတဲ့ Rohingya ဒုက္ခသည်တွေနေရပြန်ရေးအတွက်မြန်မာနဲ့ Bangladesh အစိုးရတို့ကြားပြီးခဲ့တဲ့နှစ်ကသဘောတူညီချက်ရခဲ့ပေမဲ့ဒုက္ခသည်တွေကသူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်တာကြောင့်ပြန်ဖို့ညှင်းဆန်နေတာပါဒုက္ခသည်တွေကိုအတင်းကျပ်ပြန်ပြီးပို့ဖို့မလုပ်အောင်လက်ရှိအခြေအနေတွေကိုနေပြည်တော်မှာမြန်မာအာဏာပိုင်တွေနဲ့ဆွေးနွေးမှာဖြစ်ကြောင်းနိုင်ငံရေးအတွင်းဝင် Hill ကပြောပါတယ်မြန်မာထိတ်တန့်အရာရှိတွေလူခွင့်ရချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအတွက်သူစိတ်ပူကြောင်းနဲ့ကျူးလွန်တဲ့အရာရှိတွေပေါ်မှာအမေရိကန်အစိုးရကအရေးယူဒဏ်ခတ်မှုတွေချမှတ်ထားတာဖြစ်ပြီးတဆင့်တိုးအရေးယူဖို့လည်းလှုံ့ဆော်မှာဖြစ်ကြောင်းပြောပါတယ်ထိုင်းအခြေခံအရာရှိတွေနဲ့ဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံခြားရေးဌာနနိုင်ငံရေးအတွင်းဝင် Hill ကထိုင်းနိုင်ငံအနေနဲ့အာရှအလက်ချက်ဥက္ကဋ္ဌရာထူးရယူထားချိန်မှာ Rohingya ပြဿနာကိုအမေရိကန်နဲ့အတူလက်တွဲဖြေရှင်းဖို့လည်းတောင်းဆိုခဲ့တာပါ။ထိုင်းနိုင်ငံခြားရေးဝန်ကြီး Don Pramod Winay ကတော့အာရှအလက်ချက်ဥက္ကဋ္ဌဖြစ်လာတဲ့ထိုင်းနေနဲ့ပြီးခဲ့တဲ့လတွေအတွင်း Rohingya တွေလုံခြုံစွာနေရပြန်နိုင်ရေးအတွက်မြန်မာနဲ့ Bangladesh အစိုးရတို့နဲ့လက်တွဲလှုပ်ဆောင်နေကြောင်းမကြသေးခင်ကပဲပြောကြားခဲ့တာပါ။